သခိုင်းတိုင်းဒေသကြီးတဲ့ကတပရင်ခင်ဦးမြို့နယ်ကကြေးရွာတွေပေါ်မှာစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီနေရာတွေမှာတိုက်ပွဲမရှိဘဲပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကဏီမြို့နယ်ချင်းတွင်းမြစ်ဘေးကကြေးရွာကိုလည်းနယ်မြေရှင်းလင်းနေတဲ့အတွက်ဒေသခံတွေတင်းရှောင်နေကြပါတယ်။သခိုင်းတိုင်းကဒီလိုအခြေအနေတွေကြောင်းရန်ကုန်ကဖိပို့လာတဲ့သတင်းကိုတော့မသိငီထိုက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စကိုင်းတိုင်းဒေသကြီးတပရင်းမြို့နယ်တဲကညောင်ပထိုးနဲ့မအုံးရွာတွေအပေါ်ဇူလိုင်လ18ရက်နေ့တနင်္လာနေ့မနက်ပိုင်းမှာစစ်ကောင်စီကလေးချောင်းကနေပစ်ခတ်တိုက်ခိုက်ပါတယ်။တိုက်ပွဲဖြစ်တာမရှိဘဲရဟတ်ရင်နဲ့10မိနစ်လောက်ပစ်ခတ်ပြီးပြန်လည်ထွက်ခွာသွားတာလို့ဒေသခံတဦးကပြောပါတယ
်။ဒီပရင်းမှာပြည်တာကညောင်ပထိုးနဲ့မအုံးရွာနဲ့ညောင်ပထိုးရွာနဲ့မအုံးရွာပြည်တာကတော့လေရင်နဲ့ဝင်ပြစ်တာပဲဂျန်နဝါဘယ်မှာ35နဲ့ဝင်ပြစ်တာခမိုင်းနေ10မိနစ်ဝင်နေတော့တော့ကြာပြီ။ပြီးတော့ဤသူဒုက္ခပေးရဲ့စစ်တက်ဆိုတော့ဤသူတွေအစုအုံးစုအုံးမြင်နေဒီဝင်ပြစ်တာပေါ့။ဟာဘယ်လိုမှဘာတိုက်ပွဲမှရှိဘူးဒီတိုင်းပဲဗလိုင်းဝင်ပြစ်သွားတာ။ပြန်ရပြန်ရပါပြီ။သူကစစ်ကြောင်းမရှိတော့ကြတော့ဝင်ထွက်သွားတော့ဒီဝင်ပြစ်နေတော့တော့ပြေးကြသွားကြပေါ့။ဒီဝင်ထွက်သွားတော့ပြန်ကတ်ရပါစစ်ကြောင်းမရှိတော့ကြတော
့စစ်ကောင်စီကလေးချောင်းကတက်ခိုက်တာကြောင့်ညောင်ပထိုးကြီးရွာသားတချို့ထိခိုက်ဒဏ်ရာရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့ကစကိုင်းတိုင်းဒေသကြီးတပရင်အရှိချမ်းကကြေးရွာတွေဖြစ်တဲ့နမရင်ချေညောင်လှစတဲ့ရွာတွေအပေါ်စစ်ကောင်စီကလေးချောင်းကနေပစ်ခတ်ခဲ့တာကြောင့်လဲဒေသခံကြေးရွာသားတချို့သေဆုံးတာတွေရှိခဲ့တယ်လို့တောင်းနဲ့ချီတဲ့ရွာသားတွေဘေးလွရာထွက်ပြေးပုန်းခိုနေကြရပါတယ်လက်ရှိအချိန်မှာတပရင်မြို့နယ်တဲကကြေးရွာတွေကိုစစ်ကောင်စီကမြေပြင်ကနေစစ်ကြောင်းနှစ်ကြောင်းနဲ့ထိုးစစ်ဆင်နေပြီးဝီဟင်ကနေပါအင်အားဖြည့်တင်းနေမြေရှင်းလင်းတာတွေလုပ်နေတာပါအလားတူပဲရေဦးမြို့နယ်နဲ့ပင်စိမ်းမင်းချေးရွာကိုလည်းစစ်ကောင်စီကဇူလိုင်18ရက်မနက်ပိုင်းမှာလေးချောင်းကနေပစ်ခတ်တာတွေလုပ်ပါတယ်ဒါအပြင်ခင်ဦးမြို့နယ်အပိုင်းတဲကဖြစ်တဲ့မုံလရှာတော့ငယုံကြီးချေးပါတီကိုလည်းလေးချောင်းကနေစစ်သားတွေချပြီးနေမြေရှင်းလင်းတာတွေလုပ်တယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်ပင်စိမ်းမင်းရောပင်စိမ်းမင်းရောဆောက်ပင်စိမ်းမင်းရောရေဦးမြို့နယ်ကနေနေရောစပြောငုံလာပြီးတော့သူအပေါ်နေပြီးတော့ဆက်လက်နေကြည့်ရတော့ပြစ်ခတ်တော့ပေါ့။ဘာလို့ဒီဘာလို့ပတ်ပတ်လေကိုပြစ်ခတ်တော့ဒီကောင်လေးလာမှဆိုတဲ့တရင်ကလည်းအကြာစားတော့ကျတော့ရှောင်းပင်းနေရောဆိုဘာလို့ပဲသူဒီတိုင်းပဲပေါ်ဆက်လက်နေကြည့်နေပြစ်ခတ်ပြီးတော့ပြစ်ခတ်ကြတော့ဒီဒီလိုက်ရတော့တရားမှစတင်ရပြီးတော့ပြင်းပြီးတော့ဒီရတဲ့ဒီရတော့ဆက်လာတယ်ပေါ့။ဒီရတဲ့ဒီရကျတော့ကျွန်တော်ကြည့်စုရွာဆိုတဲ့ရွာကိုဆက်ပြီးပြစ်လေမောင်နေပြီးတော့လူ30တာပေါ့အဲစစ်ကောင်တီကလူ30လောက်ချလိုက်တယ်ဘောနေပြီးချပြီးမှမြေပြန့်ကျမှာစစ်ကောင်တီကနေပြီးတော့အာတောက်ချောက်ကိုဘက်ကြီးပေါ့တောက်ချောက်ပဲတောက်ချောက်ပဲတောက်ချောက်ပဲလူ30လောက်ချပြီးပြစ်ခဲ့တယ်နောက်ပြီးအိမ်ကိုလည်းမြင်းနဲ့ရှူတယ်ဆိုတာအိမ်ကိုလည်းမြင်းနဲ့ရှူပြီးတော့အကုန်လုံးဖျက်ဆီးထားတယ်ပေါ့နော်အဲပြစ်ခဲ့တဲ့ခါကျတော့ဘယ်လိုပြစ်ခဲ့လဲဆိုတော့လူ30ကနေပြီးတော့ငုံလှရဲ့မုံလာသက်ဆန်းမုံလာမှာရှိတဲ့ဟိုသက်ဆန်းငယ်လေးတွေပေါ့သက်ဆန်းငယ်လေးတို့ပြလိုက်ပြီးပြတ်ကပ်ပြီးခတ်တာပေါ့နော်အဲလိုက်ပြီးတော့အကုန်လုံးတော့ပြစ်ခတ်တယ်မိနဲ့လည်းရှိ ው လေတော့ကြောင့်ဟိုဘောငါအဲငုံကြီးရပေါ့ငုံကြီးမှာရှားတော့တို့စလုံးရွာတို့အဲ့ရွာတွေကိုပတ်ပတ်လေးလိုက်ပြီးတော့
စစ်ကောင်စီကပြစ်ခတ်မိရှူတာကြောင့်ကျင်းစုရွာကနေအိမ်၈လုံးလောက်မိလောင်ခဲ့တယ်လို့လည်းသိရပါတယ်အခုလေးချောင်းကနေပြစ်ခတ်ခံရတဲ့ပင်စိမ်ကျင်စုမုံလငယုံကြီးကလုံစတဲ့ခြေပါတွေဟာရေဦးမြို့နယ်ခင်ဦးမြို့နေနမိတ်ချင်းထိဆက်တဲ့နေရာကခြေပါတွေဖြစ်ပါတယ်။လေးချောင်းကနေပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ချင်းနှင်းမြစ်ထဲမှာလည်းရိတ်ခါလက်နက်တွေတင်ဆောင်လာတဲ့စစ်ကောင်စီဆက်လေးတွေဟာမုံရွာမြို့ကနေထွက်ခွာလာပြီးမြစ်အတိုင်းအထက်ကိုဆန့်တက်လာတဲ့အတွက်ချင်းတွင်းမြစ်ကမ်းတစ်လျှောက်ခြေရွာအများပြားကဒေသခံတွေထွက်ပြေးတင်းရှောင်နေကြရပါတယ်။ချင်းနှင်းမြစ်ထဲသွာလာနေတဲ့စစ်တပ်တွေဟာမကြာခဏရွာတွေဘက်ကိုလာပြီးနေအိမ်တွေကိုမီးရှို့နေတာကြောင့်ဒေသခံတွေထွက်ပြေးနေကြတာဖြစ်ပါတယ်။ဆန်တက်လာတဲ့မြေရိုးအတွင်းအနီးအနားကျေးရွာတွေကိုဆက်လီဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒေသခံကာကွယ်ရေးတပ်တွေကလည်းစစ်တပ်ဆက်လီတွေကိုမကြာခဏတိုက်ခိုက်လေရှိပါတယ်ရှင်။